AWR မျိုးလင့်ချင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်နိုဝင်ဘာလ22ရက်မြန်မာတက္ကသိုလ်1383ခုနှစ်တစောင်းမုံလဆုပ်4ရက်တနင်္လာနေ့မျိုးလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်。要连接Radio Make the love concept God at the China Dancing nice evil Your legend at the Radio The Maasha Radio The ding dong lin ya ja ya zebo Make it day Your legend Radio Big la che nanne kei.
တော်တော်ရှင်များရှင်နေ့စဉ်သက်တာခရစ်တော်၌တာအစီအစဉ်ကိုတိတ်ခါရောရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်တော်တော်ရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့ရှေးဥစွာနှုတ်ခွန်းဆက်သလိုက်ပါတယ်အားလုံးပဲကိုစိတ်နှပြကျမ်းမာချမ်းသာမှုကြပါစေအခုချိန်မှာနေစဉ်သက်တာခရစ်တော်၌သာအစီအစဉ်ရောက်ရှိလာပြီးဖြစ်တဲ့အတွက်ဓမ္မမိတ်ဆွေများအားလုံးဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်ဓမ္မဥဆုံးအနေနဲ့ကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြခြင်းပါတယ်ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ဟေရှာယနဂတိကျမ်းအခန်းကြီး53အငယ်9ထဲမှာဖြစ်ပါတယ်ဘယ်လိုဖော်ပြထားတယ်ဆိုတော့ထိုသူသည်ငါတို့လွန်ကျူးခြင်းအပြစ်များကြောင့်နာကျင်စွာထိုးခြင်းနှိမ့်ဆက်ခြင်းကိုခံရလေ၏ငါတို့၏ငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသောဆုံးမခြင်းသည်သူ့အပေါ်သို့ရောက်၍သူခံရသောဒဏ်ချက်အားဖြင့်ငါတို့သည်အနာပြောက်လျက်ရှိကြ၏ဆိုပြီးဖော်ပြထားပါလေဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကျမ်းပိုက်ဟာခရစ်တော်ဖျားရဲ့ဝေဒနာတွေနဲ့သူ့ရဲ့လှုပ်ရအားဖြင့်လူအများဟာဖြောက်မှခြင်းကိုရောက်ရှိကြမယ်လို့ကြေညာနေခြင်းပဲဖြစ်ပါတယ်။မှန်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဝေဒနာတွေဟာဘာနဲ့မှရှင်လို့မရနိုင်အောင်ဖြစ်နေပြီးခန္ဓာကိုယ်ရောစိတ်ဝိညာဉ်ရောဝေဒနာအပြစ်နဲ့ခံစားခဲ့ရပါတယ်။နောက်ဆုံးအပြစ်အနာစာကင်းမဲ့တဲ့ခရစ်တော်ဘုရားဟာကျွန်တော်တို့အတွက်ကြောင့်ဒုစရိုက်အပြစ်ကြွေးကိုခံယူရင်းခမည်းတော်ဘုရားရဲ့ဒေါသခွက်ဖလားကိုမိဆန်းတောက်တုံးလိုက်ရပါတယ်ဒါပေမဲ့မကြာတော့တဲ့တနေ့နဲ့တစ်ချိန်ချိန်မှာတော့ခရစ်တော်ဖျားသခင်ဟာရွေးနှုတ်ခံရတဲ့သားသမီးတွေကိုခမီးတော်ဖျားသခင်ရဲ့ရှေ့တော်မောက်မှာတင်သွင်းလိုက်တဲ့အခါမှာကိုရရှင်ဖျားကိုရတိုင်းအာရဝန်တာဖြစ်သွားပါလိမ့်မယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာခရစ်တော်ဖျားရဲ့လှုပ်ဆောင်မှုကြောင့်ရရှိမဲ့ရလတ်ကိုတော့စစ်ပွဲရဲ့အတုံးနှုံးနဲ့ဖော်ပြထားပါတယ်ဒါကြောင့်စစ်ပွဲတိုင်းအောင်မြင်တဲ့သူတွေရဲ့ဆုလကတော့တိုက်ပွဲကရရှိတဲ့လက်ရပစ္စည်းဥစ္စာတွေပဲဖြစ်ပါတယ်။ထို့နည်း၎င်းပါပဲ။ဘုရားသခင်အနေနဲ့လည်းသူ့ရဲ့သားတော်ဖြစ်တဲ့ခရစ်တော်အားဖြင့်ဒီလောကကြီးထဲမှာတိုက်ပွဲဆင်နွှဲနေတဲ့နေရာမှာ အောင်မြင်မှုအတွက်ကြီးကျယ်တဲ့လက်ရဥစ္စာတွေနဲ့စီစဉ်ပေးမှာဖြစ်ပါတယ်။ဒါဆိုရင်ဒီခရစ်တော်ဖျားရဲ့လက်ရပစ္စည်းစုလကဘာတွေလဲလို့မေးစရာမေးခွန်းရှိပါတယ်။အဲ့ဒါကတော့အပြစ်ထဲကနေရွေးနှုတ်ခြင်းခံရတဲ့ကျွန်တော်တို့လူသားတွေပဲဖြစ်ပါတယ်ခင်ဗျာ။ချစ်တော်ရာရှင်ပေါင်းတို့ခင်ဗျာ။အမှန်တကယ်တော့ဒီပျောက်ဆုံးခဲ့တဲ့အပြစ်သားတွေဟာသုံးမရတော့တဲ့အမိုက်ပုံကြီးဖြစ်ဖို့တင့်ပေမဲ့နောက်ဆုံးမှာခရစ်တော်ရဲ့တုတ်ပန်းတွေဖြစ်လာခဲ့ပါတော့တယ်။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။ရှေးခေတ်ဧကရစ်မင်းအချိန်တုန်းကတိုက်ပွဲတွေအောင်ပြီးဆိုရင်ဖမ်းမိတဲ့တုတ်ပန်းတွေကိုလက်ဘဲမှာတန်ကွင်းစွတ်ချီထားပြီးအတန်းလိုက်ချီတက်စေပြီးတော့ကျွန်အနေနဲ့အသုံးပြုဖို့မိမိတို့ရဲ့မြို့တော်ရှိတဲ့နေရာကိုခေါ်ဆောင်လာခဲ့ကြပါတယ်။ဒါပေမဲ့ခရစ်တော်အနေနဲ့တော့အပြစ်ထဲကနေရွေးနှုတ်ခြင်းခံခဲ့ရတဲ့ကျွန်တော်တို့အားလုံးကိုအာကာသကောင်းကင်မှာရှိတဲ့ဘုရင်ရဲ့လမ်းမကြီးအတိုင်းသာရနေအိမ်တော်ကိုခြိတက်သွားလို့နောက်ဆုံးမှာခရစ်တော်ဘုရားဟာကျွန်တော်တို့တွေကိုကျွန်အနေနဲ့အသုံးပြုဖို့မဟုတ်ပဲညီကိုမောင်နှမအနေနဲ့ဖြစ်သွားစေဖို့ပြန်ပြီးဥတည်စေခြင်းပဲဖြစ်ပါတယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာအဲ့ဒီအခွင့်အရေးဘုဟုသုတမျိုးဖြစ်လာအောင်ဘာကလှုပ်ဆောင်တာပါလဲလို့မေးခဲ့ရင်တော့ဟေရှာယကျမ်းအခန်းကြီး53မှာဖော်ပြထားတဲ့အတိုင်းနိုင်ရှင်လို့မရနိုင်တဲ့ယေရှုရှင်ရဲ့ဆက်ကအနံ့မှုကြောင့်ပဲဖြစ်ပါတယ်ခင်ဗျာဟုတ်ပါတယ်ယေရှုခရစ်တော်ဟာမိမိရဲ့အသက်ကိုမနှမျောပဲကျွန်တော်တို့အပြစ်သူပြစ်သားတွေအားလုံးအတွက်အသေးခံခဲ့ပြီးမိမိရဲ့အသက်ကိုစွန့်ခြင်းအားဖြင့်အတိဘယ်ရှိတဲ့လူရဲ့အသက်တာကိုပြန်ပြီးဖြစ်လာအောင်လှုပ်ဆောင်ခဲ့ပါတယ်တကယ်လို့ခရစ်တော်ဖျားအနေနဲ့မစွမ်းဆောင်ခဲ့ဘူးဆိုရင်တော့ကျွန်တော်ရဲ့အပြစ်ကိုလည်းကိုရောရှင်ဖျားအနေနဲ့ဘယ်တော့မှပြေလွနိုင်မှာမဟုတ်ပါဘူးခင်ဗျာချက်တော်တရှင်ပေါင်းတို့ခင်ဗျာကျွန်တော်တို့ဟာအပြစ်သားဖြစ်ပေမဲ့ခရစ်တော်သေခံခြင်းအားဖြင့်တန့်ရှင်းတဲ့သူတွေအနေနဲ့ဂရုစိုက်ခံနေရပါပြီကျွန်မဝဖြစ်တဲ့ကျွန်တော်တို့ဟာအခုချိန်မှာတော့ကိုရောရှင်ဖျားရဲ့အမွေစားအမွေခံဖြစ်နေရပါပြီအမှန်တကယ်တော့ကျွန်တော်တို့တွေဟာအပြစ်သားထောင်သားဒုစရိုက်သားပမာအယိုက်ခံအငင်းစဲခံဘဝမှာရှိသင့်ပေမဲ့ကျွန်တော်တို့ရဲ့ကယ်တင်ရှင်နဲ့အတူအမြင့်ဆုံးနဲ့အခမ်းအနားဆုံးနေရာကောင်းကင်ရွှေပြည်မှာနေခွင့်ရနိုင်ကြပါပြီ။ဒါကြောင့်ဒီကနေ့ကျွန်တော်တို့ရဲ့အပြစ်တွေကိုပော့ပော့တန်တန်ထင်မြင်ယူဆမှုတွေကိုရပ်တန့်ကနေရလိုက်ပါ။နောက်ပြီးဟေရှာအနာဂတိကျမ်းအခန်းကြီး53တခန်းလုံးကိုမနေ့တိုင်းဖတ်ရှုပြီးတဲ့နောက်မှာခရစ်တော်ဘုရားဟာလူသားတနွယ်လုံးအတွက်အကြီးအကျယ်ဆုံးတန်ဖိုးကိုပေးချေခဲ့တာကိုသတိရအောင်မိပြီးဖျားရှင်ရဲ့အလိုတော်အတိုင်းအသက်ရှင်ဖို့ပဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးဖဖျားယနေ့သားသမီးများတို့သည်ကိုရရှင်ဤကြီးမားလာသောမေတ္တာတော်အားဖြင့်အပြစ်ကပါလောကထဲမှရွေးနှုတ်ကယ်တင်ပေးခဲ့သည့်အတွက်ကျေးဇူးတင်ပါတယ်။သားသမီးများတို့သည်တည်သည့်တိုင်အောင်ကိုရရှင်ကိုအမြဲတမ်းယုံကြည်အားကိုးလျက်အဆုံးတိုင်အောင်ကိုရရှင်ဘက်၌တစ္ဆာရှိသောသူများဖြစ်နိုင်ဖို့ရန်မားစတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေညီကိုမောင်မအရောက်စီတိုင်းပေါ်မှာဖျားရှင်သာမကောင်းကြီးမင်္ဂလာဖျားဖျားကြားရောက်ပြီးနေ့စဉ်တက်တာမှာခရစ်တော်ဖျားကိုအားကိုးယုံကြည်ခြင်းအပြင်အောင်မြင်သူအရောက်တိုင်းဖြစ်နိုင်ကြပါစေ
Salome yana yeah, yeah. the bia now dying near can not amya the deep when my soul go near oh long god you see say a fell in love pie go to my baby lure ya chan ni lue
ချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတန့်ရှင်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေရှင်။တောတန့်ရှင်များရှင်။လောကလူသားတွေဟာမိမိတို့ရဲ့အသက်တာမှာတွေးကြုံရတဲ့အတွေ့အကြုံတွေအဖြစ်အပျက်တွေကြောင့်ဖျားရှင်ရဲ့ကျေးဇူးတော်ကိုပိုပြီးနားလည်လာပြီးဖျားရှင်ရဲ့မေတ္တာတော်ဟာကြီးမြတ်လာကြောင်းကိုသိရှိလာကြပါတယ်။တောတန့်ရှင်များရှင်ဒီကနေ့မှာဆရာမဒေါခင်မာရဲ့ကျမမျက်စိနဲ့မြင်ယုံမျှတာရှိပါတယ်ဆိုတဲ့ကိုယ်တွေ့အတွေ့အကြုံလင်းအားဖြင့်ခွန်အားယူရင်းနာတော်တာဆင်နိုင်ကြပါစေ။တောတာရှင်များရှင်။ဒေါခင်မာရဲ့အဖြစ်ပျက်ကဒီလိုပါ။1944ခုနှစ်ဇွန်လမှာဒေါခင်မာတို့ဇနီးမောင်နှံနှစ်ယောက်ဟာဖာအာနဲ့တိတ်မဝေးလာတဲ့မအဲရွာကိုရန်ကုန်မှတဆင့်ဖာအာရွှေကွန်းကမမောင်စတဲ့ရွာတွေကိုတင်းပေါ်နဲ့တစ်မျိုးခြေလျင်နဲ့တစ်မျိုးသွားရောက်တဲ့အခါမအဲရွာကိုချောချောမောမောရောက်သွားပါတော့တယ်။မအဲရွာရောက်တော့တပတ်လောက်နေတဲ့အခါမှာဒေါခင်မာရဲ့အမျိုးသားဟာအသေးရောင်အတဝါယောဂဖြစ်လာပါတော့တယ်။ယောဂတပြေးပြေးဆိုးလာတဲ့အတွက်ကမမောင်ဆေးရုံကိုသွားဖို့စီစဉ်ကြရတာပေါ့။ကမမောင်ဆေးခန်းမှာပြပြီးသူမတို့ဇနီးမောင်နှံဟာခရီးတဲ့အပြစ်ပါလာတဲ့တင်းပေါ်နဲ့ကမမောင်ဆိတ်ကန်းကနေထွက်လာပါတယ်။သူမရဲ့ခင်ပွန်းတဲ့ကိုထိုင်ကုန်မှမထိုင်ခိုင်းပဲတင်းပေါ်ရဲ့အရှိပိုင်းမှာနေရာခင်ပေးပြီးတက်တက်သားသားလဲလျောင်းနေစီပါတယ်။သောတာရှင်များရှင်မကြခင်မှာပဲတနတ်တန်ကြောင့်လူတွေကြောက်ရွံ့ပြီးအားလုံးကတင်းပေါ်ထဲမှာပြားပြားဖို့လို့နေကြတယ်။ဒေါခင်မလည်းပြေးဖို့လိုက်တာပေါ့။နောက်ဆုံးတင်းပေါ်စီလာတဲ့ကြီးစံတစ်ခုဟာတင်းပေါ်မောင်းတဲ့သူရဲ့လက်မောင်းကိုထိတဲ့အတွက်သွေးတွေတရဟောထွက်ကြလာတယ်။တင်းမောမောင်းတဲ့လူကတင်းမောကိုမရက်ပေးပဲဘေးလူရာကိုရောက်အောင်မောင်းပြီးခရီးသည်တွေရဲ့အသက်ကိုကယ်ခဲ့တယ်။ဒီအချိန်မှာသူမဟာဖျားနေတဲ့သူမရဲ့ခင်ပွန်းကိုတတိရလိုက်တယ်။သူမရဲ့ခင်ပွန်းထိုင်နေတဲ့နေရာကိုလှမ်းကြည့်လိုက်တော့သူ့ရဲ့နေရာမှာသွေးအလိန်လိန်တွေ့ရပြီးသူမရဲ့ခင်ပွန်းတနတ်မှန်ပြီးတေးလီမလားလို့တွေးမိပြီးမျက်ရည်ကျမိတယ်။သောတာရှင်များရှင်ဒါပေမဲ့သူမရဲ့ခင်ပွန်းဟာတင်းပေါ်ရဲ့နောက်နားမှာရှိနေတာကိုတွေ့လိုက်ရတယ်။သူစီသွားပြီးမေးကြည့်တော့အပေါ့သွားချင်လို့ထလာကြောင်းသနတ်တန်ကြားတဲ့အခါမှာဒီနေရာမှာဝင်ပြီးဝတ်နေကြောင်းပြောပြတယ်။တကယ်လို့သာသူမရဲ့ခင်ပွန်းဟာအပေါ့သွားဖို့သူမကိုခေါ်ရင်အချိန်ကြာမယ်။န နှစ်ယောက်စလုံးတနတ်မှမှာတည်ကြပါတယ်။ဒါပေမဲ့သူမရဲ့ခင်ပွန်းပေးမှာထိုင်နေတဲ့ဖုံးတော်ကြီးတစ်ပါးကတနတ်မှန်ပြီးပြန်လွန်တော်မူသွားတယ်။အမျိုးသမီးတစ်ယောက်လည်းတနတ်မှန်ပြီးတည်ဆုံသွားရှာတယ်။နောက်အမျိုးသမီးတစ်ယောက်လည်းခြေထောက်ကိုတနတ်မှန်ပြီးလမ်းမလျှောက်နိုင်ပဲရှိနေတယ်။သူမကိုကမမောင်ဆေးရုံကိုပြန်ခေါ်သွားကြတယ်။ကမမောင်ဆေးရုံမရောက်ခင်မှာပဲတည်ဆုံသွားတယ်ဆိုတာသူမကြားရတော့စိတ်မကောင်းဖြစ်မိတယ်လို့ပြောပါတယ်။သောတာရှင်များရှင်ဒေါခင်မာရုဇနီးမောင်နှံဟာဘေးကင်းစွာနဲ့ပဲရန်ကုန်ကိုပြန်ရောက်လာခဲ့ကြတယ်။ဖယားရှင်ရဲ့နှုတ်ကပတော်ကညအခါဖြစ်တတ်သောဘေးကို၎င်းနေ့အချိန်၌ပြစ်သောမြားကို၎င်းမောင်မိုက်ထဲမှလှည့်တတ်သောကာလနာကို၎င်းမိုးတက်အချိန်၌ဖြစ်စည်းတတ်သောဘေးဥပတ်ကို၎င်းတင်းသည်မကြောက်ရ။တင်းဤအနားမှလူတထောင်တင်းဤလက်ရဘက်မှလူတထောင်လဲတော်လဲတင့်ကိုမထီမခိုက်ရ။တင်းဤမျက်စိနှင့်မြင်ရုံမျှသာရှိလိမ့်မည်လို့မိန့်တော်မူထားတဲ့ဖယားရှင်ရဲ့နှုတ်ကပတ်တော်ဂတိတော်ရှိပါတယ်။ဒါကြောင့်ကျမတို့တွေဟာသွားလေရရမှာထာဝရဘုရားကိုမျက်မှောက်ပြုပြီးဖယားရှင်နဲ့အတူလျှောက်လန်းရင်ဘေးကင်းလုံခြုံမှုရရှိနိုင်ပါတယ်ဆိုတဲ့အကြောင်းနဲ့ခွန်အားပေးရင်ဒေါခင်မာရဲ့တည်တည်ခံချက်ကိုနားတော်တဆင်းရင်ဝိညာဉ်ခွန်အားရရှိနိုင်ကြပါစေရှင်။တောတရှင်များရှေးလန်းချမ်းမြေ့ကြပါစေရှင်။
ဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်ကြီးများရဲ့စူးစမ်းမှုဘုဒ္ဓတာတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
။မြုံလင်းချင်းတန်လူငယ်မောင်မယ်လေးတို့ရဲ့ကဘာကျော်ကြာပုဂ္ဂိုလ်များအစီအစဉ်မှာသူငယ်တန်းကျောင်းပညာရေးစနစ်ကိုစတင်ခဲ့တဲ့ Friedrich Wilhelm Froebel ရဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ Froebel ကို1982ခုနှစ်ဧပြီလ12ရက်နေ့မှာဂျာမနီနိုင်ငံ Thuringia ပြည်နယ်မှာဖွားမြင်ခဲ့ပါတယ်။သူဟာသူငယ်တန်းကျောင်းပညာရေးစနစ်ကိုစတင်တီထွင်ခဲ့တဲ့ဂျာမန်လူမျိုးပညာရေးခေါင်းဆောင်တူလေးဖြစ်ပါတယ်။ ဖရာဘဲဟာသူ့ရဲ့ကလေးဘဝမှာအပေါင်းဖော်ကင်းမဲ့ပြီးစိတ်မချမ်းမြေ့ဖွယ်ဘဝဖြစ်ခဲ့ပါတယ်။ငယ်စဉ်လေးကမိခင်ပွေလွင်ပြီးမိထွေးနဲ့ချီးပြင်းလာခဲ့ရပါတယ်။သူ့ရဲ့အသက်ဆယ်နှစ်အရွယ်မှာတော့သူ့ရဲ့ဦးလေးနဲ့နေထိုင်ခဲ့ရပါတယ်။ဒါကြောင့်ငယ်ရစဉ်လေးကချမ်းမြေ့ပျော်ရွှင်ဖွယ်ကောင်းတဲ့ကလေးဘဝကိုအထူးတောင်းတခဲ့ပါတယ်။အဲဒါကြောင့်ချီးပြင်းလာတဲ့အခါကလေးသူငယ်လေးတွေရဲ့ပညာရေးကိုအလွန်မှပင်စိတ်ဝင်စားလာခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဖရာဘဲဟာသူ့ရဲ့အသက်20အရွယ်အချိန်ကစပြီးကျောင်းဆရာလုပ်ခဲ့ပါတယ်1816ခုနှစ်မှာသူ့ရဲ့ကိုယ်ပိုင်ကျောင်းကိုတည်ထောင်ပြီးနှစ်ပေါင်း20ကျော်လောက်ပညာသင်ကြားရေးစနစ်ကိုလေ့လာခဲ့ပါတယ်လူငယ်မောင်မယ်လေးတို့ရဲ့ဒီလိုလေ့လာပြီးရရှိခဲ့တဲ့အသည့်တစ်ခုကတော့ကလေးတွေကိုပညာသင်ကြားပေးရမှာသူတို့လေးတွေရဲ့ပင်ကိုဝါဒနာရဲ့အလေးအချင်တွေကိုလိုက်လျောပြီးပညာသင်ကြားပေးသင့်တယ်ဆိုတဲ့အသည့်ပဲဖြစ်ပါတယ်ဒီလိုအသည့်တရားနဲ့ဖရာဘဲဟာကလေးသူငယ်လေးတွေကိုတားမြစ်ပညက်နှိတ်ကွက်ခြင်းမပြုဘဲသူတို့ရဲ့ဝါသနာအလျောက်ကစားခုံကစားစေတဲ့နီးနဲ့ပညာသင်ကြားပေးခဲ့ပါတယ်။ဒီလိုအခြေခံစနစ်နဲ့သင်ကြားပေးတဲ့သူငယ်ရန်းကျောင်းကို1839ခုနှစ်မှာတည်ထောင်ခဲ့ပါတယ်။အဲဒါကြောင့်1852ခုနှစ်မှာသူငယ်ရန်းကျောင်းပညာစနစ်နဲ့သင်တဲ့ကျောင်းတွေကိုဖျက်သိမ်းပစ်လိုက်ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဖရာဘဲဟာ1852ခုနှစ်မှာကွယ်လွန်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဒါပေမဲ့ဖရာဘဲတည်ထွင်ခဲ့တဲ့ပညာရေးစနစ်ကယနေ့တိုင်ကျန်ရစ်ခဲ့ပါတယ်။အခုချိန်မှာတော့ဖရာဘဲတည်ထွင်ခဲ့တဲ့ Kingdom Garden သူငယ်ရန်းပညာရေးကျောင်းစနစ်ကခင်မီတဲ့နိုင်ငံအရေးရမှာထွန်းကားလျက်ရှိပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ကလေးငယ်တွေရဲ့ပင်ကိုဝါသနာနဲ့အလေးအကျင့်တွေကိုလိုက်လျောပညာသင်ကြားပေးတာကိုအစပြုတည်ထွင်ခဲ့တဲ့ဖရာဘဲရဲ့ပညာရေးအမွေအနှစ်ကယနေ့ထိတိုင်သင်ကြားအသုံးပြုနေရပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ကဘာကျော်ကြားပုဂ္ဂိုလ်ကြီးတွေရဲ့တတိလုံလဝိရိယတွေကအတုယူစရာဂုံယူစရာပါ။လူငယ်မောင်မယ်လေးတို့လည်းဘဝကိုအရှုံးမပေးဘဲမိမိလိုရာပန်းနိုင်ကိုအရောက်တက်လှမ်းနိုင်ကြပါစေကွယ်။မျော်လင့်ခြင်းအတန်တော်တာရှင်များခင်ဗျာမြတ်မဆွေဆုံးချမ်းအတွဲခုနှစ်မှဖရီဒရစ်ဝီလ်ဟမ်ဖရာဘယ်ရဲ့အကြောင်းကိုကောင်းနှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ။
တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်။ညလင်းချင်းတက်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
AWR မျော်လင့်ချင်းတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျော်လင့်ချင်းတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအ data မြန်မာအစီအစဉ်များကိုအ data လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအ data ကိုနားတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ Thank you.